ကီယာကစ္စတန်နိုင်ငံရဲ့အထက်လေးစိတ်အနီးမှာဒီနေ့စောပိုင်းတုန်းကတူရကီကုန်တင်လေယာဉ်တစ်စင်းပြတ်ကျတာကြောင့်ကလင်းငယ်တွေအပါအဝင်လူ38ယောက်ထပ်မံနေသေဆုံးသွားပါတယ်။လေယာဉ်မှုရဲ့အမှားကြောင့်ဖြစ်ရတာလို့ကီယာကစ္စတန်ဒုဝန်ကြီးချုပ်မူဟာမက်ခဲလီအဘူဂါစီယက်ကအစိုးရရုပ်သံမှာထုတ်လွှင့်ထားတဲ့သတင်းစာရှင်းလင်းပွဲတစ်ခုအတွင်းပြောသွားပါတယ်။ဘိုရင်အမှတ်404ရင်ဟာမြို့တော်ဘစ်ခတ်ကနေမြောက်ဖက်25ကီလိုမီတာလောက်မှာရှိတဲ့မန်နက်စ်လေးစိတ်အနီးဒါချာဆူးကျေးရွာကလူနေအိမ်တွေပေါ်ကိုပြတ်ကျခဲ့တာပါဒေသစံတော်ချိန်မနက်9နာရီခွဲလောက်မှာပြတ်ကျခဲ့တာဖြစ်ပြီးတော့လေးစိတ်နဲ့ကပ်နေတဲ့လူနေရက်ွက်ထဲကလူတွေရောလေပေါ်လိုက်ပါသွားတဲ့သူတွေပါသိဆုံးခဲ့တာပါလူနေအိမ်ကြီး15လုံးလောက်ပျက်စီးသွားခဲ့တဲ့ဒီလေပြတ်ကျတဲ့နေရာမှာကယ်ဆယ်ရေးဝန်ထမ်း1000ကျော်ကဒီကနေ့မနက်ပိုင်းမှာပဲကူညီကယ်ဆယ်ရေးလုပ်ငန်းတွေလှုပ်ဆောင်နေတဲ့အကြောင်းလဲဒုဝန်ကြီးချုပ်အဘူဂါစီယက်ကပြောပါတယ်လေရင်ထိပ်ဖြားပိုင်းဟာဒီတိုက်အိမ်တစ်လုံးတည်းကိုဝင်သွားပြီးတော့အနီးနားမှာအပြက်စီပိုင်းစားတွေပြင်နေတာကိုတွေ့ရပါတယ်။လေရင်ဟာဟောင်ကောင်ကနေတူရကီနိုင်ငံအစ္စတန်ဘူမြို့ကိုအသွားမန်နက်စ်လေစိတ်မှာခဏရန်နာဖို့အတွက်လုပ်နေတဲ့အချိန်ပြတ်ကျခဲ့တာလို့လေစိတ်တာဝန်ရှိသူတွေကပြောပါတယ်။လောလောဆယ်မန်နက်စ်လေစိတ်ကိုပိတ်ထားပြီးလေရင်ခီးစင်အားလုံးကိုလည်းအစောဆုံးညနေပိုင်းလောက်အထိနောက်ဆုံးထားဖြတ်ထားတဲ့အကြောင်းလေစိတ်တာဝန်ရှိသူတွေကပြောပါတယ်ရှင်။